ပေါ့နော်ဒီဇူလိုင်လလောက်ကဒီတောင်ကြီးမြို့လေရေဘူးကျေးရွာမှာတက်မတော်ပါပေါ့နော်တင်းစီထားတဲ့မြေတွေမှာဝင်ရောက်ဟိုထွန့်ရက်ခဲ့တဲ့တောင်သူ80ကျော်ကိုပေါ့နော်ဒီတက်မတော်ကတရားစွဲဆိုထားတာမနေ့ကဒီပိုင်နဲ့ကျူးလွန်မှုနဲ့ထောင်ဒဏ်ချမှတ်ခဲ့တယ်ဆိုပြီးတော့ကြားလို့အနေရဲ့အဲ့ဒါဘလို့အခြေအနေတွေများရှိလဲလို့
ပါစစ်တပ်ကရပခါအနေစွဲတဲ့မှုကိုအမိန့်ချလိုက်တာပါမနေ့ကထောင်ကိုပို့လိုက်တာလူအရေအတွက်အားဖြင့်82ဦးပါအလုတ်ကျန်းတဲ့ထောင်ဒဏ်တစ်လချပါတယ်ရေဘူးနဲ့ပုံလုံးကျေးရွာတက်ပိုင်ကြီးဧက9000ဘောကကိစ္စပါ
အခုလို့ပေါ့နော်တောင်သူတွေကိုအစုလိုက်အပြုံလိုက်ပေါ့နော်ထောင်ဒဏ်ချမှတ်တာဟိုတရားမျှတမှုရှိရလို့ထင်လားအနည်းအနေနဲ့ဘယ်လိုများမြင်ပါလဲရှင
်တကယ်တော့တရားမစွဲလိုက်တဲ့အမှုကိုပြစ်မှုနဲ့တရားစွဲလာတဲ့အတွက်ကြောင့်စလာတဲ့ကိုကတောင်သူတွေကတရားမျှတမှုမရခဲ့ဘူးဘာလို့ဆိုတော့ဒါတောင်သူလဲသမားကိစ္စမြေယာကိစ္စဆိုလို့ရှိရင်အချင်းချင်းတော့လေယာမြေစီစစ်ရေးကိစ္စတွေမြေယာစီစစ်ရေးအဖွဲ့တွေနဲ့နှိမ့်နှိုင်းဆွေးနွေးတာကပို့ပြီးတော့တရားမျှတမှုရနိုင်တဲ့အကြောင်းကိစ္စဖြစ်ပါတယ်အဲ့ဒါကိုငါတို့ကတော့စစ်တပ်ကပဲတောင်သူတွေပဲငါတို့တရားစွဲလဲရတယ်ဆိုပြီးတော့စွဲလိုက်တယ်အဲ့ဒီအမှုတွေထဲမှာတချို့ဆိုလို့ရှိရင်အဲ့ဒီမှာလာပြီးထွန်ရက်တဲ့လူလည်းမဟုတ်ဘူးအိမ်မနေမကောင်းလို့အိမ်နေတဲ့လူလည်းထဲစွဲတာပါတယ်လေပြတ်နေတဲ့လူလည်းထဲစွဲတာပါတယ်အဲ့ဒီလိုမျိုးအစွဲခံရတာတွေပါသူတို့ဒီဒီမြေပေါ်မှာတပ်ပိုင်မြေပေါ်မှာကျူးကျော်တယ်လို့ဆိုရင်လည်းအချင်းချင်းတော့လေယာဉ်မြေစီစီရေးအဖွဲ့တွေနဲ့ဟိုညှိနှိုင်းတာပို့ပြီးတင့်တော်ပါမယ်ဒါပေမဲ့အဲ့ဒီကိစ္စอยู่ตั้นပြီးတော့ရာဇွေးကြောင်းနဲ့တရားစွဲလိုက်တဲ့အချိန်မှာတော့ဒါထောင်ကိုမကြကြအောင်ချမယ်ဆိုတဲ့သဘောပါသွားတော့တောင်သူတွေကတရားမျှတမှုရောဥပဒေရဲ့အကာအကွယ်ကိုရောလုံးဝခံစားခွင့်မရခဲ့ဘူးလို့ပြောစင်ပ
ါပြီးခဲ့တဲ့အစိုးရလက်ထက်မှာတော့မှာပေါ့နော်ဒီလိုတောင်သူတွေကိုအစုလိုက်အပြုံလိုက်ထောင်ဒဏ်ချမှတ်တာမျိုးမရှိဘူးဒီလေယာဉ်မြေအမှုတွေနဲ့ပတ်သက်ပြီးတော့ပေါ့ပြစ်ဒဏ်ချမှတ်တဲ့အခါမျိုးမှာဒဏ်ကြီးအဆင့်လောက်နဲ့ပဲပြီးသွားတဲ့အခြေအနေမျိုးတွေရှိခဲ့တယ်လက်ရှိဒီအခြေအနေကပေါ့နော်မဖြစ်သင့်ဘူးဆိုတဲ့ဝေဖန်မှုတွေလည်းရှိလာတယ်အနည်းရအနည်းတို့ပေါ့နော်ဒါဒီအမှုကိုတခြားလုံးပါဝင်ကူညီခဲ့တဲ့သူတွေအနေနဲ့ရောဘာကြောင့်ပေါ့နော်ဒီလိုအခြေအနေတွေဖြစ်သွားတယ်လို့များသုံးသပ်မိပါလဲရှင
်စစ်တပ်ရဲ့အာဏာလွှမ်းမိုးမှုကပုံများတယ်လို့ပဲပြောရမှာပေါ့တောင်သူနဲ့စစ်တပ်နဲ့ဆိုလို့ရှိရင်စစ်တပ်မှာကတော့ပို့ပြီးတော့ဥပဒေကြီးအာဏာဝင်ဆွဲဖက်တာများတယ်လို့ပဲပြောချင်ပါတယ်ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ချက်မိနဲ့ဥပဒေချုပ်ကိုယ်တိုင်လည်းသိတယ်သူကိုယ်တိုင်လည်းဝင်ပြီးတော့ညှိနှိုင်းဆွေးနွေးပေးခဲ့တဲ့အထဲမှာပါတယ်ကျမတို့ကိုယ်တိုင်လည်းပေါ့နော်အစိုးရအဖွဲ့ကိုဒီကိစ္စကြီးကမဖြစ်သင့်ပါဘူးတောင်သူတွေဘက်ကလည်းဒီလိုကျမတို့အများကြီးထိမ့်ပေးတယ်ဆိုပါတော့အမှန်စိတ်ခံစားချက်ပြင်းတဲ့တောင်သူတွေရှိတယ်ရုံငင်းဆိုရင်တအုပ်တစ်ဖွဲ့ကြီးဖြစ်လာတော့ရုံးရှိမှာဟိုတရင်တော့တည်းလဲရှိတယ်အဲ့တော့ခုမနေ့ရဆိုလို့ရှင်လဲကျမတို့ကတောင်သူတွေကိုပြောပါတယ်အမိန့်တော်ချမှာပဲထောင်သွားဖို့ကများတယ်ခံနိုင်ရည်ရှိလားဆိုသူတို့အလုံးကခံနိုင်ရည်ရှိတယ်အဲ့မှာကျမထပ်ပြီးသူတို့တို့ခုပြောပါတယ်ရုံးဝင်းထဲမှာရုပ်ရုပ်တဲတဲဖြစ်စီတဲ့ကိစ္စမျိုးလုံးဝမလုပ်ပါနဲ့ဘာအမိန့်မဲချချဒီအမိန့်ကိုတော့လေးလေးရှားရှားလိုက်နာပြီးတော့ပဲနေကြပါဆိုတော့အလုံးဝအဲ့တိုင်းအေးအေးဆေးဆေးပဲလိုက်နာပြီးနေတယ်နှုတ်မဝင်ဒီလူတရားကျော်လောက်ကြီးကရုံးထဲမှာဆိုတကစုံတစ်ခုပြဿနာဖြစ်သွားနိုင်တာပေါ့အဲ့တော့တောင်သူတွေဘက်ကတော့ဥပဒေကိုလေးစားလိုက်နာကြပါတယ
်အခုနဲ့ဇူလိုင်လမှာဆိုရင်ဒီရှမ်းပြည်နယ်အတွင်းကပေါ့နော်ကာကွယ်ရေးဝန်ကြီးဌာနကသိမ်းယူခဲ့တဲ့လေယာဉ်မြေ4000ကျော်ကိုပေါ့နော်ဒီတက်ဘက်ကနေပြီးတော့ပြန်လဲဆွန့်လွတ်ပေးလိုက်တယ်ဆိုပြီးတော့ကြားရတယ်ပေါ့နော်အခုဒီအမှုဖြစ်တဲ့ဒီရေဘူးနဲ့ကွမ်လုံကဒီလမ်းမြေဧကတွေကိုပေါ့နော်ဘာကြောင့်ဆွန့်လွတ်တဲ့အထဲထဲမှာမပါဝင်ဘူးဆိုတာမျိုးများအန်ဒီတို့ဘယ်လိုများသိထားလဲရှင်
အဲသူတို့ကတော့ပြည်ထောင်ရေးဝန်ကြီးကနေပြီးတော့မှတက်ဖို့ပေးတဲ့အမိန့်ကိုပဲဆုတ်ကန်ထားတယ်။ဖို့ပုံးဘက်မှာဆိုလို့ရှိရင်18000လောက်တင်ထားတာတွေထဲမှာတချို့ပြန်ရတယ်။ဒါပေမဲ့အဲ့ဒီပြန်ရတယ်ဆိုတာကလည်းလေကျမတိတော့ကပေးသားပေးဤမရပဲ။တကယ်လုံးနေတဲ့တောင်သူတွေလည်းထဲပြန်ရောက်တာမဟုတ်ဘူး။ပို့ကိုပိုင်အုပ်ချုပ်ခွင့်ရရုံးနေဆောက်ဖို့ဆိုပြီးတော့တက်ကနေပြီးအစိုးရကိုပြန်ပေးလိုက်တာသဘောမျိုးဖြစ်သွားတယ်။တက်ကနေပြီးတော့မြေတင်ထားတဲ့အပေါ်မှာအသုံးမဝင်မဲ့လောက်ကန်ရင်းမရှိတဲ့မြေတွေကိုပြန်ဆွတ်လို့ရမယ်ဆိုပြီးတော့တာကျုပ်ကနေပြီးတော့မှဟိုညွှန်ကြားထားတာဒီအဲ့ဒီအပေါ်မှာကြာတော့စစ်တပ်တရားဘာလုပ်လိုက်လဲဆိုတော့မူလတော့ကမြေပွက်လက်ကြီးအလွတ်ကြီးအဲ့ဒီအလွတ်ကြီးနေရာမှာဟိုတကယ်အသုံးမဝင်တဲ့ဘားရိုက်တွေစောက်တယ်တို့ဝက်ချံတွေစောက်တယ်ကြက်ချံတွေစောက်တယ်အဲ့ဒီလိုဟာမျိုးတွေကိုအလုတ်ပြပလိုက်တယ်တစ်ပင်တွေစိုက်တယ်အဲ့ဒီလိုမျိုးတက်ကအသုံးချထားပါတယ်ဆိုတဲ့ဟာကိုလုတ်ပြလိုက်တယ်ဒီရေပုံနဲ့ကုန်လုံကိစ္စမှာလဲဧက9000မှာအဲတချို့ဟာတွေကြာတော့တို့ကတက်အတွက်ဆက်ပြီးသုံးရမှာဖြစ်တယ်ဆိုပြီးတော့တို့လုံးဝမစွန့်လွတ်ပါဘူး
အနည်းအခုလိုချိန်ပေးပြီးဖြေပေးရတော့ RFA ကကျေးဇူးတင်ပါတယ်ရှင်